တူရီနိုင်ငံကဆီးရီးယားမြောက်ပိုင်းက YPG ကစစ်သွေးကြတွေကိုတိုက်ခိုက်နေတာနဲ့တပြိုင်တည်းထဲမှာပဲတူရီနိုင်ငံအတွင်းကကတ်ပါတီကိုထောက်ခံသူတွေကိုဖမ်းဆီးမှုတွေလည်းပုံများလာနေပါတယ်။ဒီလိုဖမ်းဆီးမှုတွေကတူရီနိုင်ငံရဲ့လူမှုအဖွဲ့အစည်းအတွင်းထိကြက်ကြက်ပြန့်ပြန့်ဝေရောက်လာနေကြောင်းလေ့လာသူတွေကပြောပါရဲ။အခုချိန်ထိတူရီနိုင်ငံရဲ့တတိယအကြီးဆုံးပါတီဖြစ်တဲ့အတိုက်ခံ HDP ပါတီရဲ့ရွေးကောက်ခံမျိုးဝင်9ယောက်ရာထူးကနေထုတ်ပယ်ခံရသလိုအကြမ်းဖက်မှုဆက်ဆွဲချက်တွေနဲ့အော်တိုဘားလအစောပိုင်းကဆွဲချက်တင်ခံရပါတယ်။အဲ့ဒီဖမ်းဆီးမှုတွေဟာတူရီကဆီးရီးယားနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးနေဦးလို့ခေါ်တဲ့စစ်စင်ရေးဆင်နွှဲနေခြင်းနဲ့တိုက်ဆိုင်နေတာပါ YKP ဟာတူရီကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်နေတဲ့ PKK နဲ့ဆွတ်နေကြောင်းဆက်ဆွဲပြီးအကြမ်းဖက်အဖွဲ့အစည်းအဖြစ်တူရီဆွေးရကသတ်မှတ်ထားခဲ့တာဖြစ်ပါတယ် HDP ပါတီကို PKK လက်နက်ကင်အဖွဲ့ရဲ့နိုင်ငံရေးအဖွဲ့အဖြစ်တူရီသမ္မတတိုင်ယပ်အာရဝန်ကဆက်ဆွဲပြီးအခုလိုဖမ်းဆီးမှုတွေကိုကာကွယ်ပြောဆိုခဲ့ပါတယ်ဒါပေမဲ့ HDP ပါတီကတော့ဆက်ဆွဲချက်တွေကိုညှင်းဆို့ထားရမှာ HDP ရဲ့ဂုံလူဆောင်ဥက္ကဋ္ဌအာတဂရူကက်စုကလူ6သန်းမဲ့ပြည့်တဲ့ပါတီကဘယ်ပုံပယ်နည်းနဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်နိုင်မလဲဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ